နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကျင်းတဲ့ထူးထူးငြိမ်းချမ်းရေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်တဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မင်ကွန်းလေးထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri ကကုတ်ကမြမအေးဟာအထူးစိုးရိမ်ရစေအချိန်မှရှိနေပြီးမြမပြဿနာဖြေရှာဖို့အရေးကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကိုစနေနေ့ပြောကြားတဲ့မင်ကွန်းမှာတင်ပြခဲ့ပါတယ်
။ The situation in Myanmar remains of grave concern.
မြန်မာနိုင်ငံရဲ့အခြေအနေဟာအထူးစိုးရိမ်စရာကောင်းနေစေဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားကိုလေးစားဖို့ဘယ်လောက်အရေးကြီးလဲဆိုတာကိုမလေးရှားကပြည့်စုံအောင်ထုတ်ကိုမပြောနိုင်လည်းဖြစ်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စင်ခေါမှုတွေအတွက်ငြင်းကြဲတဲ့အခြေခံနိုင်မှုလိုနေတာပါ။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံရေးကျန်းမာရေးဆောင်ရွက်မှုဆက်နဲ့မရှိတဲ့လောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ပဲရှိပါတယ်။ဒါကြောင့်လူကနေသူတွေရှိအကူအညီတွေရောက်နိုင်ဖို့အဓိကလိုအပ်နေတာပါလို့ပြောသွားတာပါ။ထိုင်းဝန်ကြီးချုပ် Project ချန်အိုချာကလည်းစနေနေ့အတွက်ကြိုတင်ရုပ်သံမင်းကွန်းပေးဖို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းပြည်내တွေးဆရေးနဲ့ငင်းကျန်းတဲ့ဝန်ကျင်တစ်ခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းဆောင်ကိုတုံ့ပြန်ပံ့ပိုးကူညီပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာအတွက်အာဆီယံခေါင်းဆောင်တွေချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းနိုင်ငံကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းနဲ့ကျမရင်းနဲ့လူသားချင်းစာနာမှုဆိုင်အထောက်အကူတွေပေးဖို့ပါပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။